င်မာလ3ရက်အင်္ဂါနေ့မှာလည်လာသွားမယ့်ဥပုသ္စာပြေသင်ငန်းဆိုင်ခေါင်းစဉ်ကတော့ဝိညာဉ်တော်ပို့ဆောင်နေသည်ဖြစ်ပါတယ်။ကက်သရီမြို့မှာရှိတဲ့ကော်နီလီရဲ့အကြောင်းဟာယေရုရှလင်မြို့မှာရှိတဲ့ခရစ်ယာန်ခေါင်းဆောင်နေစီကိုသတင်းရောက်ရှိလာပါတယ်။သူတို့ဟာရှင်ပေတရုကိုအကြောင်းကုံစင်အစီရင်ခံဖို့တောင်းဆိုကြပါတယ်။ဂျူးလူမျိုးတွေသိရှိထားတဲ့မောရှေရဲ့ပြည့်ညတ်နဲ့မကိုက်ညီဘူးလို့သဘောထားပြီးရှင်ပေတရုရဲ့လှုပ်ဆောင်ချက်အပေါ်မှာမကျင့်မနှက်ဖြစ်နေကြပါတယ်။သစ္စာခံဂျူးလူမျိုးတဦးဟာတပါးမျိုးသားတွေနဲ့အတူစားတောက်ခွင့်မပြုပါဘူးတမန်တော်ထုခန်းကြီး7ငွေ418ကိုဖတ်ရှုပါတန်ရှင်သောဝိညာဉ်တော်ဟာဘယ်လိုမျိုးလမ်းပြခဲ့တဲ့အကြောင်းကိုရှင်ပေတရုဘယ်လိုမျိုးရှင်းလင်းခဲ့သလဲဖြစ်ပျက်ခဲ့သမျှကိုပြန်လည်သုံးသပ်ပြီးတော့အဓိကချက်ဟာဘယ်အရာဖြစ်တဲ့အကြောင်းကိုရှင်ပေတရုဘယ်လိုမျိုးသဘောထားလဲဆိုတာကိုကြည့်ကြပါစို့ပေတရုသည်လည်းထိုအကြောင်းအရာကိုအစမှအဆုံးတိုင်အောင်ဖော်ပြသည်ကငါသည်ရုပ်ပိမျိုး၌ဆူတောင်းစဉ်ဘဝင်ဖြစ်၍ကောင်းကင်မှ4000ဖြင့်ချလွတ်သောခြုံတွေကဲ့သို့သောတစားသည်ဆင်းသက်၍ငါထံသို့ရောက်လာသည်ကိုဗျာဒိတ်ယူပါယုံအားဖြင့်မြင်၏ထိုတစားကိုစစ်စစ်ကြည့်ရှုစဉ်ချင်းလင်တာရဲမှဆ၍မြေ၌ကျင်လည်သောတာမျိုးတွားတက်သောတရိတ်ဆန်မျိုးမူကောင်းကင်၌ကျင်လည်သောငှက်မျိုးတို့ကိုမြင်၏ထိုအခါပေတရုထား၍သက်စားလောဟုငါအားပြောသောစကားတန်ကိုလည်းငါကြား၏ငါကလည်းမဖြစ်နိုင်ပါသခင်ညဉ့်ညူသောအရာနှင့်မစင်ကြဲသောအရာသည်အကျွန်ုပ်ကတွင်သေးသို့တရင်တစ်ခါမျှမဝင်ဘူးပါဟုပြောဆို၏နောက်တစ်ဖန်စကားအတန်ကဖျားသခင်စင်ကြဲစီတော်မူသောအရာကိုညဉ့်ညူသည်မထင်နှင့်ဟုကောင်းငင်ထဲကလာပြန်၏ထို့သောသုံးချိန်များအောင်ဖြစ်ပြီးလင်ထိုအရာရှိသမျှတို့ကိုကောင်းငင်ထဲသို့ဆွဲယူပြန်လေ၏ထိုခဏချင်းတွင်ကက်သရီမြို့မှငါထံသို့ဆေလွတ်သောလူ3ယောက်တို့သည်ငါရှိသောအိမ်နားမှရက်နေကြ၏ငါသည်တွေးတောခြင်းမရှိဘဲထိုသူတို့နှင့်အတူသွားရမည်အကြောင်းဝိညာဉ်တော်သည်မိန့်တော်မူ၏။ဤညီကို6ယောက်တို့သည်လည်းငါနှင့်အတူသွား၍ထိုသူ၏အိမ်သို့ဝင်ကြ၏။ကောင်းကင်တမန်သည်သူ၏အိမ်၌ထင်ရှားစွာရက်လျက်တင်သည်ရုပ်ပိမျိုးတို့လူတို့ကိုဆစ်လွတ်၍ပေတရုအမည်တစ်ကိုရသောရှိမုန်ကိုခေါ်ပင်လော့။ထိုပေတရုသည်တင်မဆ၍တင်၏အိမ်၌ရှိသမျှသောသူတို့ကိုကဲတင်တော်မူခြင်းတရားစကားကိုတင့်အားဟောပြောလိမ့်မည်ဟုမွှတ်ဆိုခဲ့သောအကြောင်းအရာကိုထိုသူသည်ငါတို့အားပြန်ကြားလေ၏။ငါသည်ဟောပြောစာပြုစဉ်တန်ရှင်သောဝိညာဉ်တော်သည်ရှစ်ဦးစွာငါတို့အပေါ်သို့တက်ရောက်တော်မူသည့်ဤသူထိုသူတို့အပေါ်သို့လည်းတက်ရောက်တော်မူ၏ယောဟန်သည်ရေ၌ဗတ္တိဇံကိုပေး၏သင်တို့သည်တန်ရှင်သောဝိညာဉ်တော်၌ဗတ္တိဇံကိုခံရကြလိမ့်မည်ဟုသခင်ဖျားမိန်တော်မူသောစကားကိုထိုအခါငါအောက်မေ့၏သခင်ယေရှုခရစ်ကိုယုံကြည်သောငါတို့အားဖျားသခင်သည်စုစည်းစုကိုပေးတော်မူသည့်ဤသူထိုသူတို့အားလည်းပေးတော်မူသည်ဖြစ်သောကြောင့်ငါသည်အဘယ်သို့သောသူဖြစ်၍ဖျားသခင်ကိုစီတားနိုင်သနည်းဟုပေတရုဆို၏ဤအကြောင်းအရာတို့ကိုထိုသူတို့သည်ကြားရလင်မငင်းမဲနေ၍အကယ်စင်စစ်ဖျားသခင်သည်အသက်ရှင်စေခြင်းအလို့ငါနောင်တတရားကိုတပါးမျိုးသားတို့အားလည်းပေးတော်မူပြီးဟုဖျားသခင်ဤဂုဏ်တော်ကိုချီးမွမ်းကြ၏ဆိုပြီးတော့ဖော်ပြထားပါသည်ရှင်ပေတရုကလွဲပြီးတော့တပါးမျိုးသားဗတ္တိဇံပေးခြင်းကိစ္စနဲ့ပတ်သက်ပြီးတော့တချို့သောသူတွေကဇရကတက်တဲ့မေကွန်းနေနဲ့မေကွန်းထုတ်ကြတော်လဲပဲတန်ရှင်သောဝိညာဉ်တော်ကနေလမ်းပြခဲ့တဲ့အကြောင်းပင်တေကုတ်တွေပွဲနေကတန်ရှင်သောဝိညာဉ်တော်ဆင်းသက်တဲ့ဤသူသူအားလမ်းပြခဲ့တဲ့အကြောင်းရှင်ပေတရုကလုံးဝခံယူထားပါတယ်။အဒီကိစ္စမှာတန်ရှင်သောဝိညာဉ်တော်ရဲ့လမ်းပြတွင်တင်ခြင်းဟာဉာဏ်ပညာဆုလက်ပဲဖြစ်တဲ့အကြောင်းတမန်တော်ထုခန်းကြီး7ငယ်18မှာအဲ့ဒီအကြောင်းအရာတွေကိုသူတို့ဟာကြားမယ်ဆိုရင်မငင်းမဲနေပြီးတော့အကယ်စင်စစ်ဖျားသခင်ဟာအသက်ရှင်စေခြင်းအလို့ငါနောင်နာတရားကိုတပါးမျိုးသားတို့အားလည်းပေးတော်မူတယ်လို့ဖျားသခင်ရဲ့ဂုဏ်တော်ကိုချီးမွမ်းကြတယ်ဆိုပြီးတော့တွေ့ရပါတယ်။တမန်တော်ဝုဒ္ဓခန်းကြီး7ငွေ19အနေ24ကိုလည်းပဲဖတ်ရှုပါ။ကနဦးအသင်းတော်မှာနောက်ဆက်တွဲဘယ်လိုမျိုးဆက်လက်ဖြစ်ပျက်ခဲ့သလဲဆိုတာကိုကြည့်ကြပါစို့။ထို့မှတစ်ပါးတထေဖန်၏အမှုကြောင့်ညင်းဆဲချင်းကိုခံရ၍အရေးကျဲသို့ကွဲပြားသောသူတို့သည်ဖိနှိပ်၊ကုပရု၊အန်တီယုတ်မြို့များသို့တိုင်အောင်သွား၍ယူဒလူတို့အားသာနှုတ်ကပတ်တရားတော်ကိုဟောပြောကြ၏။နောက်မှထိုသူအချို့တို့သည်ကုပရုပြည်သားကုရင်နေပြည်သားဖြစ်၍အန်တီယုတ်မြို့သို့သွားပြီးလင်သခင်ယေရှု၏အကြောင်းတည်းဟုသောဧဝံဂေလိတရားကိုဟေလင်နှင့်လူတို့အားဟောပြောကြ၏။သခင်ဖျား၏လက်တော်သည်သူတို့နှင့်တကွရှိတော်မူသဖြင့်လူပေါင်းတို့သည်ယုံကြည်၍သခင်ဖျားထံသို့ပြောင်းလဲကြ၏။ထိုအကြောင်းအရာကိုယေရုရှလင်မြို့၌ရှိသောအသင်းတော်သည်ကြားလျင်အန်တီအုပ်မြို့တိုင်အောင်သွားစေမိအကြောင်းဘာနဗာကိုဆေလွတ်လေ၏။ထိုသူသည်ရောက်၍ဖျားသခင်ယေရှုတော်ကိုမြင်လျင်ဝမ်းမြောက်ဝမ်းသာခြင်းရှိ၍ထိုသူအပေါင်းတို့သည်ယုံကြည်သောစိတ်နှင့်သခင်ဖျားကိုမိဝဲဆက်ကပ်မိအကြောင်းတိုက်တွန်းနှိုးဆော်လေ၏ထိုသူသည်သူတို့ကောင်းဖြစ်၍တန်ရှင်းသောဝိညာဉ်တော်နှင့်၎င်းယုံကြည်ခြင်းနှင့်၎င်းပြည့်စုံသောအားဖြင့်လူများအပေါင်းတို့သည်သခင်ဖျားထံသို့ဝင်စားကြ၏ဆိုပြီးတော့ဖော်ပြထားပါသည်ယေရုရှလင်မြို့မှာနေထိုင်တဲ့သူတွေဟာကောနီလီရဲ့ကိစ္စအတွေ့မတော်တဆကိစ္စဖြစ်မယ်လို့ထင်ကြပါသည်နောက်နောက်အဲ့လိုမျိုးဖြစ်လာဖို့အကြောင်းမရှိတော့ဘူးလို့ထင်ကြပါသည်သို့တော်တန်ရှင်းသောဝိညာဉ်တော်ဟာဝိညာဉ်တော်ကို အဲ့လိုအဆုံးသက်ခြင်းမပြုခဲ့ပါဘူးတပည့်တော်တွေဟာယေရုရှလင်မြို့ကနေစတင်ပြီးတော့ယူဒပြည်အနှံ့ပြန့်နှံ့သွားတဲ့အကြောင်းကတော့တထေဖန်ကိုဂဲနဲ့ပေါက်တက်ပြီးနှိမ့်ဆက်ညင်မှန်းခြင်းအရှိန်မြင့်လာခဲ့ပါတယ်တဖန်ရှမာရိပြည်ဖိနိတ်ပြည်ကုပရုနဲ့အန်တီယုတ်မြို့တွေအထိအဝင်ကလေးသတင်းပြန့်နှံ့သွားခဲ့ပါတယ်တပါးမျိုးသားတွေဟာလည်းပဲတိုးပြီးတော့ယေရှုရှင်ကိုကယ်တင်ရှင်အဖြစ်လက်ခံလာကြပါတယ်ယေရှုဖျားရှင်ကိုယ်တိုင်ကြိုတင်ဟောကြားထားတဲ့သတင်းစကားပဲဖြစ်ပါတယ်တပါးမျိုးသားတွေဒစိမ့်စိမ့်စီးဝင်လာခြင်းဟာဂျူးလူမျိုးယုံကြည်သူကိုစားကျွန်တော်တို့ခံစားကြည့်မယ်ဆိုရင်တုတ်ပြန်မှုတွေဘယ်လိုမျိုးရှိလိမ့်မှာကိုနားလည်ဖို့ဆိုတာမခက်ခဲပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့လည်းပဲကျင်းမြောင်းလှတဲ့အမြင်တွေရှိတဲ့အတွက်ကြောင့်အသင်းတော်ရဲ့ဧဝံဂေလိလုပ်ငန်းတွေတည်ထိတ်ခံဖို့သတင်းတွေကိုဖော်ပြထားခဲ့မိသလားဆိုတာကိုပြန်လည်ဆန်းစစ်ဖို့ဖြစ်ပါတယ်ယနေ့ကျွန်တော်တို့ယုံကြည်သူများအနေနဲ့မိမိတို့ရဲ့ဘဝတတာမှာကျင်းမြောင်းတဲ့အမြင်တွေမရှိဘဲနဲ့ဖျားရှင်အမှုတော်ကိုရှင်းလင်းတဲ့အမြင်နဲ့လှုပ်ဆောင်ကြတဲ့ယုံကြည်သူတွေဖြစ်စေဖို့အတွက်အင်္ဂါနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်